ပုံထနေတဲ့ထိုင်းနိုင်ငံတောင်ပိုင်းခရင်တွင်မွတ်စလင်စစ်သွေးကြော်တွေကဒီကနေ့အနည်းဆုံးလူ25ဦးကိုတပ်ဖြတ်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီထဲမှာမြန်မာအလုပ်သမားတဦးလည်းပါဝင်တယ်လို့ထိုင်းရဲ့ဖွဲ့ကပြောပါတယ်။မနေ့နှောင်းပိုင်းကပတ္တနီခရိုင်မှာမွတ်စလင်စစ်သွေးကြော်တွေကအဲ့ဒီမြန်မာအလုပ်သမားကိုပြစ်တပ်ပြီးတော့ခေါင်းဖြတ်ခဲ့တယ်လို့ဆိုပါတယ်။အဲ့ ထပ်မံထိခိုက်တင်းရရတာမရှိဘူးလို့လည်းသိရပါတယ်။အခြားဖြစ်တစ်ခုကတော့အဲဒီဒေသအတွင်းမှာပဲတနတ်သမားတွေကလူတဦးကိုပြစ်ခတ်တတ်ဖြတ်ခဲ့တာပါ။နောက်ဖြစ်ရကတော့ရလခိုင်အတွင်းမှာဘုံတလုံးကွဲတာကြောင့်ရဲတပ်သားတဦးဒဏ်ရာခဲ့ပါတယ်။၂၀၀၄ခုနှစ်အတွင်းကဖြစ်ခဲ့တဲ့ပတ္တနီနရထဝတ်နဲ့ရလခိုင်စုပူတောင်းကျမ်းမှုတွေအတွင်းမှာအနည်းဆုံးလူပေါင်း1500သေဆုံးခဲ့တယ်လို့ထိုင်းရာရှိတွေကပြောပါတယ်။မြန်မာနဲ့ထိုင်းဆက်ဆက်နေတဲ့နောက်သတင်းတစ်ပုဒ်ကတော့ထိုင်းကြားပြအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးနစ်ပီပွန်ဆွန်ဂရန်ကမြန်မာနိုင်ငံနဲ့ပတ်သက်လို့မနေ့ကမှတ်ချက်ပြီးပြောသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာစစ်အုပ်ချုပ်ရေးကနေပြီးတော့ရပ်သားအစိုးရဖြစ်အောင်အသွင်ပြောင်းလဲမှုကိုမြန်မာစစ်အုပ်ချုပ်ရေးအတွက်နမူနာကောင်းလုပ်ပြသွားမယ်လို့သူကပြောခဲ့တာပါ။